ကျမူးနဲ့ကက်ရှမီးယားအရေးအိန္ဒိယနိုင်ငံရဲ့ကင်တွယ်ပုံနဲ့ပတ်သက်လို့မနေ့တောက်ကြနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှတည်တံ့ဆွေးနွေးခဲ့ကြပါတယ်။အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံကြားအငင်းပွားနေတဲ့ကျမူးနဲ့ကက်ရှမီးယားပြည်နယ်တွေအတွက်သတ်မှတ်ထားတဲ့အထူးအဆင့်တန်းအခွင့်အရေးကိုရုတ်သိမ်းကြောင်းဩဂုတ်လ9ရက်နေ့ကအိန္ဒိယအစိုးရကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။လုံခြုံရေးကောင်စီမှတည်တံ့ဆွေးနွေးပွဲလုပ်ဖို့အမြဲတမ်းအဖွဲ့ဝင်တရုတ်နိုင်ငံကပါကစ္စတန်ကိုစားမေတ္တာရက်ခံခဲ့တာပါ။ပါကစ္စတန်အစိုးရကိုယ်တိုင်လည်းသူတို့ရဲ့စိုးရိမ်မှုတွေဟာဩဂုတ်လအစောပိုင်းကလေးကရှိခဲ့တာဖြစ်ပြီးဒါနဲ့ပတ်သက်လို့အသေးစိတ်ရေးသားထားတဲ့စာသုံးဆောင်ကိုလုံခြုံရေးကောင်စီဥက္ကဋ္ဌကိုပေးပို့ခဲ့တာဖြစ်ပါတယ်။လုံခြုံရေးကောင်စီမှာအခုလိုကက်ရှမီးယားအရေးတည်ထောင်ဆွေးနွေးပွဲကို1982ခုနှစ်မှာပြုလုပ်ပြီးနောက်ဒါဟာပထမဆုံးအကြိမ်ဖြစ်ပါတယ်။ကက်ရှမီးယားပြည်နယ်ဆိုင်ရာဖွဲ့စည်းပုံကိုအိန္ဒိယကပြင်ဆင်လိုက်တာဟာဒေတာရင်းတင်းမာမှုကိုဖြစ်စေတယ်ဆိုတာထင်ရှားကြောင်းကုလသမဂ္ဂဆိုင်ရာတရုတ်တမန်ကြီးဇင်ဂျွန်းကပြောပါတယ်ရှင်။